မြန်မာပြည်သူတွေအပေါ်မှာစစ်ကောင်စီဟာရန်သူတဖွဲ့ပြုတ်မှုဆက်ဆံနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကပြောပါတယ်မြန်မာနိုင်ငံမှာဆီယနာတိန်အုပ်ချုပ်မှုအဆုံးသတ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတည်ထက်ဖို့ဖိအားပေးဖို့လိုအပ်ပြီးလို့လဲဆီယနာတိန်မှုတစ်နှစ်ပြည့်သုံးသပ်ချက်အဖြစ် VOA ရဲ့ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘက်ရှန်းနဲ့မိမြန်ကမ်းမှာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းတာဖြစ်ပါတယ်ကိုဝင်းမင်းကအပြည့်အစုံပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ကုလအထူးကိုယ်စားလှယ်ဒေါ်အန်ဒရူးစ်ကပြင်းထန်တဲ့ဆက်ဖြတ်ဖန်ဆီးဖိနှိပ်မှုမျိုးစုံအောင်မှာဒီမိုကရေစီအရေးမလျှော်တမ်းပြန်တွန်းလှန်ရုန်းကန်နေကြတဲ့မြန်မာပြည်သူတွေကိုလှက်လိုက်လဲလဲလေးစားကုန်ယူမိကြောင်စပြောလိုက်ပြီးအပြစ်မဲ့ပြည်သူတွေတစ်စက္ကန့်ဖြစ်နေတဲ့အကြောင်းကိုအခုလိုကိုတွေ့နဲ့ဝေဖန်လိုက်ပါတယ
် Those who are identified and have
ကျွန်တော်အမြင်နေရပြောင်းပြီးပုံနေရတဲ့သူတွေစကားပြောခဲ့ပါတယ်သူတို့တနည်းအားမှာတရက်ကျော်လေးတောင်ဆက်နေဖို့ခက်ပါတယ်ဖမ်းဖို့အမိန်ထုတ်ခံထားတဲ့သူတွေကိုတပ်ဖွဲ့ဝင်တွေရှာမတွေ့ရင်သူတို့မိပါလေကလေးတွေမောင်နှမတွေဒီမှာ၄နှစ်အထိငယ်တဲ့ကလေးတွေကိုပါပြန်ပြီးဆွဲသွားပါတယ်သူတို့ရဲ့ကလေးတွေအဖမ်းခံထားတဲ့မိသားစုဝင်တွေနဲ့လည်းစကားပြောခဲ့ရပါတယ်ဒီကလေးတွေအဖမ်းခံရတာကသူတို့ကိုယ်တိုင်လုပ်တာကြောင့်တခုမှမဟုတ်ပဲဖမ်းမိတ်ဝရမ်းထုတ်ခံထားသူတွေနဲ့အမျိုးတော်နေလို့သာဖြစ်ပါတယ
်ဒါအပြင်စစ်ကောင်စီဟာကိုယ့်ပြည်သူတစ်ခုလုံးကိုပါရန်သူပြန်လုနေပြီလို့လည်းအန်ဒရူးစ်ကပြည့်ပြည့်သားသားဝေဖန်လိုက်ပါတယ
် entire communities entire villages that are being attacked
အတိုင်းခံတွေကိုကူညီပေးနေတယ်လို့တန်တရာရှိခံလိုက်တာနဲ့ရက်ွက်ကြီးဟာအတိုင်းဝိုင်းတစ်ခုလုံးဆေးရဟရင်လေးလက်လက်ကြီးတွေနဲ့ပြစ်တာခံရပါတော့တယ်ဒါကလက်တွေမှာပြည်သူတွေကိုစစ်ကြင်ကြလိုက်တယ်လို့ပါပဲမြန်မာနိုင်ငံကဒီလိုရွာတွေမှာနေတဲ့သူတွေအလုံးကိုရန်သူလို့စစ်တပ်ကသတ်မှတ်လိုက်တာပါအဲ့တော့သူတို့လုံနေပုံကသူတို့မှာပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်ဖို့လိုင်စင်ရထားတယ်လို့ပါပဲ
ဒီနေရာမှာစစ်ကောင်စီခေါင်းဆောင်ဟာလည်းအာဆီယံအပါအဝင်နိုင်ငံတကာဘက်ကကြိုးပမ်းမှုတွေကိုပြောင်းလဲဖြစ်နေတယ်လို့အန်ဒရူးစ်ကဆက်ဆွဲလိုက်ပါတယ
် The April 24th summit in which this consensus was
ဧပြီလကလုပ်ခဲ့တဲ့24ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာဒီဘုံသဘောတူညီချက်ချမှတ်ခဲ့တာကိုဝန်ထမ်းမှုကြီးမြောက်နိုင်ကတော့ဝါရဖြန့်ဝိုင်းကြံစီတာလို့မြင်သာပုံရပါတယ်တကယ်ကသူတို့ဒီထိပ်သီးဆွေးနွေးပွဲမှာပါပြီးတော့ကိုယ်တိုင်သဘောတူခဲ့တာပါဒီဘုံသဘောတူညီချက်ထဲကတခုကတော့အကြမ်းဖက်မှုတွေကိုစရက်ဖို့ပါဒါပေမဲ့သူမြန်မာပြည်တည်းပြန်ရောက်တဲ့အခါကျတော့ဒါကဘုံသဘောတူထားချက်မဟုတ်ဘူးလို့ထားလို့ပြန်ရောဒီချက်တွေကအကြံပေးချက်တွေသာပါလို့သူပြောင်းပြောတယ်လေ
အဲ့ဒီတော့ဂျာကိုနိုင်ငံတကာဘက်ကဘယ်လိုကြော်လွှားသင့်ပါလဲလို့မေးရမှာအန်ဒရူးစ်ကဆက်ပြီ
း we know that the Myanmar line cannot be trusted
ဘုရမူကြီးမရအောင်ရုံးမရပါဘူးမြမအချက်တဲကနေဖြီးဒါမှမဟုတ်ထွက်ပေါက်ရဖို့အခုလိုအာဆီယံဘက်ကနေဂျိုးပမ်းမှုတွေကိုသူ့ဘက်ကအစိုးမြင့်သဘောနဲ့လှည့်ကစားသွားပါလိမ့်မယ်အာဆီယံဘုံသဘောတူညီချက်၅ချက်ကိုကစားပြီးလေအဲ့တော့တကယ်အရေးကြီးတာကအခုဘုံသဘောတူညီချက်၅ချက်အပါဝင်လောက်ရတိုင်းမှာတိုးတက်မှုရလာဖို့ဆိုရင်တော့လုံလောက်တဲ့ဖီအားမျိုးနိုင်ငံတကာဘက်ကပေးရပါလိမ့်မယ်ဒါမှသာဘုရမူကြီးမင်းအောင်လှိုင်ရောစေအုပ်စုကပါသူတို့အခုလုံနေပုံနဲ့ဆက်သွားလို့မရတော့ဘူးရှစ်ဆက်ကြာဆုံးတော့မယ်ဆိုတာသိမြင်လာမှာပါ
ဒီနေရာမှာဘယ်လိုမျိုးဖိအားအတိအကျကိုဆိုလိုပါလဲလို့မေးရမှာအန်ဒရူးစ်က
Mean online is not going to
ဘဒုံမူကြီးမရောလည်းဘက်ကတော့နောက်တစ်နေ့မှငါမားသွားပြီလို့နားလည်လာပြီးတိုက်ခိုက်တက်ဖြတ်နေတာတွေရပ်ပေးမှာတော့မဟုတ်ပါဘူးပြည်တွင်းရောပြည်ပကပါဖိအားတွေလုံလုံလောက်လောက်ပြင်းထန်လာမှသာဖြစ်မှာပါပြည်တွင်းမှာကဒီလိုဖိအားတွေလုံလုံလောက်လောက်ဆက်တွေ့နေရပါပြီ။ဒါပေမဲ့အခုကပြည်ပကနေလည်းထပ်ပြီးဖို့လိုနေပါသေးတယ်။အခုလိုဖိအားတွေပေါင်းစုံပြင်းထန်လာမှသာအခုကျွန်တော်တို့မျက်မြင်တွေ့နေရတဲ့စိုးဝါးလုံးတဲ့ဖြစ်တွေကိုပြောင်းလဲပြစ်နိုင်မဲ့မျောလင်းချက်တွေထွက်လာမှာပါ။အ
န်ဒရူးစ်ကပဲစစ်ကောင်စီအဓိကကြံနေတာဖြစ်တဲ့ငွေနဲ့လက်နက်ကိုဖျက်တောက်ဖြစ်ဖို့လုံခြုံရေးကောင်စီတစ်ခုလုံးကဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့ဝင်နိုင်ငံတစ်ခုစီကသူနည်းသူဟန်နဲ့ဖြစ်ဖြစ်ဝိုင်းချိုးပန်းလုပ်ပေးကြဖို့လိုတယ်အခုလိုပြောရတဲ့အကြောင်းရင်းကိုလည်းအန်ဒရူးစ်က
The difference here is that the
ဒီမှာမတူတာကစေအုပ်စုမှာကလက်နက်တွေပဲရှိနေတော့တာပါဒါပဲကျန်တော့တာပါအတိုက်ခံလှုပ်ရှားမှုဘက်မှာကပြည်သူတွေအားလုံးရှိနေပါတယ်ဒါကြောင့်ဒီပြည်သူအားလုံးဝိုင်းပါပြီးတော့ညီမျိုးစုံနဲ့အချိန်လုံးတောက်လျှောက်ကြိုးပမ်းလာနေတာကြောင့်ဖြစ်ပေါ်လာတဲ့အခုကြီးမားကျယ်ပြန့်တဲ့အားအထူးရောက်ဆုံးဖြစ်လာဖို့ကပြည်ပကနေလည်းနိုင်ငံတကာအတိုင်းဝိုင်းတွေကယုံကြည်မှုအပြည့်နဲ့ဒီဇိုင်းမမတ်လုပ်ပေးနိုင်သမျှအစွမ်းကုန်ဖိအားပေးနိုင်ရင်တော့နောက်ဆုံးအောင်မြင်တဲ့အဆင့်ကိုရောက်လာမှာပါ
။ဒါအပြင်စစ်ပေးဆောင်ပြည်သူတွေအများပြားခံစားနေရတဲ့စားနှိမ်ခါနဲ့ဆေးဝါးပြက်လက်မှုတွေအတွက်လည်း နိုင်ငံတကာဘက်ကအစွမ်းကုန်ဖြည့်ဆည်းပေးဖို့အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်ခင်ဗျ။